This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်။မြို့သားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ 19.89 MHz ၊ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပါရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်ကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်။
ရေဒီယိုအန်ယူဂျီသောတာရှင်များနဲ့မြန်မာနိုင်ငံမျိုးနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်တွေကနေကြင်ဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2025ခုနှစ်စက်တဘာလ17ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါရမရှင်။ခုပထမအဦးဆုံးရေဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးပါမယ်ရှင်
။ရေဒီယိုအန်ယူဂျီသောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ18ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီးရီးသတင်းနေဖြင့်အကြမ်းဖက်စစ်တပ်ဂျားဖြတ်တိုက်ခိုက်ခံရ၍ပကာယီကြီးရွာအတွင်သို့စစ်ကောင်မရှင်ကဂျက်ဖိုက်တာဖြင့်ပုံကျဲဘုံကြီးကျောင်းတစ်ကျောင်းအပါအဝင်ပြည်သူလူထုနေအိမ်အချို့ထိခိုက်ပျက်စီးခဲ့ရတဲ့သတင်းကိုတင်ပြပေးပါမယ်အကြမ်းဖက်စစ်တပ်ဂျားဖြတ်တိုက်ခိုက်ခံရ၍ပကာယီကြီးရွာအတွင်သို့စစ်ကောင်မရှင်ကဂျက်ဖိုက်တာဖြင့်ပုံကျဲဘုံကြီးကျောင်းတစ်ကျောင်းအပါအဝင်ပြည်သူလူထုနေအိမ်အချို့ထိခိုက်ပျက်စီးခဲ့ရတယ်လို့စက်တင်ဘာလ18ရက်မှာ KNU ကသတင်းထုတ်ပြန်ပါတယ်။ KNU ကရင်မျိုးသားအစည်းအရုံးဗိဒ္ဓဝဲခရိုင်အတွင်း2025ခုနှစ်စက်တင်ဘာလ14ရက်နေ့တွင်အာဏာသိမ်းအကြမ်းဖက်ကြောင်မဲတော်တပ်စခန်းမှဒဝဲမျိုးသို့စစ်ကြောင်းပြန်လာရန်အတွက်ဒဝဲမျိုးမှတက်လာသောအာဏာသိမ်းတပ်စစ်ကူအင်အား100ဝန်းကျင်ကိုကင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာလီတပ်ရင်းစနစ်တော်လိုင်းပူးပေါင်းတပ်ဖွဲ့များပြည်သူ့ကာကွယ်ရေးတပ်ဖွဲ့များပကာယီကြီးရွာအနီးတွင်ဂျားဖြတ်တိုက်ခိုက်ခဲ့သောကြောင့်အကြမ်းဖက်အာဏာသိမ်းစစ်တပ်မှ10ဦးသေဆုံးပြီး15ဦးခန့်ထိခိုက်ဒဏ်ရာရရှိခဲ့ကာ၎င်းတို့ထံမှ MA1 တလက်အပါအဝင်ခဲယမ်းအချို့သိမ်းဆည်းရမိခဲ့ပါသည်အကြမ်းဖက်စစ်တပ်မှအထိနာသဖြင့်တိုက်ပွဲနှင့်သက်ဆိုင်မှုမရှိသောပကာယီကြီးရွာအတွင်သို့ Jet Fighter ဖြင့်ဘုံကျဲတိုက်ခိုက်ခဲ့သောကြောင့်ဘုံကြီးကျောင်းတစ်ကျောင်းအပါအဝင်ပြည်သူလူထုနေအိမ်အချို့ထိခိုက်ပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ငဖဲမြို့နယ်စစ်လက်နက်ပစ္စည်းထုတ်ဆက်ယုံကပ္ပဆ14ကစစ်မှုထမ်းတပ်သား4ဦးလက်နက်မဲ့အလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းငဖဲမြို့နယ်မှာရှိတဲ့စစ်လက်နက်ပစ္စည်းထုတ်ဆက်ယုံကပ္ပဆ14ကစစ်မှုထမ်းတပ်သား4ဦးလက်နက်မဲ့အလင်းဝင်လာတယ်လို့မင်းဘူးခရိုင်အမှတ်6တိုင်ရင်ကဒီနေ့စက်တင်ဘာလ18ရက်မှာထုတ်ပြန်လာပါတယ်ဂျမ်ဖက်စစ်တပ်ကပေါ်တာဆွဲတာခံခဲ့ရပြီးအတင်းအဓမ္မစစ်တင်နှံပေးပြီးနောက်ငဖဲမြို့နယ်စစ်လက်နက်ပစ္စည်းထုတ်ဆက်ယုံကပ္ပဆ14ကိုပို့ဆောင်ခံခဲ့ရတဲ့ပြည်သူစစ်မှုထမ်းတပ်သား4ဦးဟာစက်တင်ဘာလ4ရက်နေ့မှာအလင်းဝင်လာခဲ့တာလို့ဆိုပါတယ်။လက်ရှိမှာအလင်းဝင်လာသူတွေကိုလူကုန်သိက္ခာနဲ့အညီထိမ့်သိမ်းထားတဲ့အကြောင်းမိဘပြည်သူတွေသိရှိနိုင်စေဖို့သတင်းထုတ်ပြန်ပေးတာလို့မင်းဘူးခရိုင်အမှတ်6တပ်ရင်းကရှင်းပြထားပါတယ်။ဂျမ်ဖက်စစ်ကောင်မရှင်တပ်သားတွေအနေနဲ့ပြည်သူရင်ဝင်ခိုလုံပြီးအလင်းဝင်လို့ရဲဆိုရင်မင်းဘူးခရိုင်အမှတ်6တပ်ရင်းကိုဆက်သွယ်နိုင်ကြောင်းနဲ့မိသားစုနဲ့ပြန်လည်တွေ့ဆုံနိုင်အောင်ကူညီဆောင်ရွက်ပေးမယ်လို့ဖိတ်ခေါ်ထားပါတယ်ခင်ဗျာဆက်လက်ပြီးနတ်တလင်းမြို့နယ်ကစစ်တပ်တောက်တန်ယာယီမှုတူကိုတော်လိုင်းတပ်တွေပစ်ခတ်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်ဘကိုးတိုင်းတာယာဝတီခရိုင်နတ်တလင်းမြို့နယ်ရှားစီဘူရွာကစစ်တပ်တောက်တန်ယာယီမှုဖိုးကျော်ကိုတော်လိုင်းရဲဘော်တွေပစ်ခတ်ရှင်းလင်းခဲ့တယ်လို့တရားရီခဲအမှတ်1တရင်ကဒီနေ့စက်တင်ဘာလ18ရက်မှာထုတ်ပြန်လာပါတယ်။ရှားစီဘူရွာအောက်စုကစစ်တပ်တောက်တန်ယာအိမ်မှုဖိုးကျော်ကိုမနေ့စက်တင်ဘာလ18ရက်နေ့မနက်9နာရီချိန်မှာပဲပဲခူးတိုင်းစစ်ဌာနအမှတ်22ဗျူဟာတရားရီခဲတရင်တက်တက်ခွဲခွန်ဂိုးဘရာသာကရဲဘော်တွေတွားရောက်ပစ်ခတ်ရှင်းလင်းခဲ့တာလို့ဆိုပါတယ်။ဖိုးကျော်ရဲ့အိမ်ကိုတွားရောက်ပစ်ခတ်ခဲ့ရမှာထွက်ပြေးသွားတဲ့အတွက်တော်လိုင်းရဲဘော်တွေလိုက်လံရှင်းလင်းခဲ့ရတယ်လို့လည်းအတည်ပြုပါတယ်။ရှာစီဘူရွာအောက်စုကစစ်တပ်တောက်တန်ယာအိမ်မှုဖို့ကျော်ဟာအကြမ်းဖက်စစ်တပ်အမာခံတအုပ်ဖြစ်ပြီးပြည်သူလူထုကိုစစ်မှုထမ်းဖို့ပေါ်တာဆွဲတာစစ်မှုတန်းကြီးကောက်တာတွေလှုပ်ဆောင်နေတဲ့အတွက်ရ တော်လိုင်းရဲ့ရဲဘော်တွေတွားရောက်ရှင်းလင်းခဲ့တာလို့ရှင်းပြထားပါတယ်အခုရှင်းလင်းခံလိုက်ရတဲ့ဖိုးကျော်စီကနေဆိုင်ကယ်တစီးနဲ့ဖုန်းတစ်လုံးသိမ်းဆည်းရရှိခဲ့တယ်လို့လည်းတာယာရီခန်အမှတ်1တရင်ကထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီးကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနကလစ်လက်နေရာများအတွက်အလုတ်ခေါ်ယူတဲ့သတင်းကိုတင်ပြပေးပါမယ်ကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IECလူသားချင်းစာနာထောက်ထားရေးနှင့်ပြည်လဲထူထောင်ရေးဌာနကလစ်လက်နေတဲ့မြို့နယ်ဦးစီးမှုအဆင့်ကနေရုံးအကူနဲ့ညဆောင်ဝန်ထမ်းတွေအထိခေါ်ယူနေတယ်လို့မနေ့စက်တင်ဘာလ18ရက်မှာထုတ်ပြန်ထားပါတယ်။ IEC လူသားချင်းစာနာထောက်ထားရေးနှင့်ပြည်လဲထူထောင်ရေးဌာနအတွက်မြို့နယ်ဦးစီးမှု3ဦး၊အကြီးတန်းစည်ရေး4ဦး၊အငယ်တန်းစည်ရေး3ဦး၊ပြည်နယ်ရုံးအတွက်ရုံးအကူ2ဦးနဲ့ညဆောင်လုံခြုံရေး2ဦးလိုအပ်နေတယ်လို့အဲ့ဒီဌာနကကြေညာထားပါတယ်။လစ်လက်နေရာတွေအတွက်လျှောက်ထားသူတွေဟာကင်းနီပြည်ဒေသခံဒါမှမဟုတ်ကင်းနီပြည်မှာအ ਨੇ စုံ9နှစ်ကြာနေထိုင်သူဖြစ်ရမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်မြို့နယ်ဦးစီးမှုအဖြစ်လျှောက်ထားလူတွေဟာကွန်ပျူတာကျွမ်းကျင်စွာသုံးတက်ရမှာဖြစ်ပြီးတက္ကသိုလ်တစ်ခုခုကနေဘွဲ့ဒါမှမဟုတ်ဒီပလိုမာရရှိထားသူဖြစ်ဖို့လိုပြီးအသက်20ကနေအသက်40အတွင်းရှိသူတွေလျှောက်ထားနိုင်တယ်လို့အသိပေးထားပါတယ်အကြီးတန်းစည်ရင်နဲ့ငယ်တန်းစည်ရင်အဖြစ်တာဝန်ထမ်းဆောင်မဲ့သူတွေဟာလည်းတက္ကသိုလ်တစ်ခုခုကနေဘွဲ့ဒါမှမဟုတ်ဒီပလိုမာရရှိထားသူဖြစ်ဖို့လိုပြီးကွန်ပျူတာကိုကျွမ်းကျင်စွာအသုံးပြုနိုင်တဲ့အသက်20ကနေ35နှစ်အတွင်းရှိသူတွေလျှောက်ထားနိုင်တယ်လို့ဆိုပါတယ်။လျှောက်ထားသူတွေအနေနဲ့ IEC လက်အောက်မှာအနည်းဆုံး2နှစ်တာဝန်ထမ်းဆောင်နိုင်ရမယ်လို့သတ်မှတ်ထားပြီးအော်တိုဘာလ3ရက်နေ့နောက်ဆုံးထားလျှောက်ထားနိုင်တယ်လို့ IEC လူသားချင်းစာနာထောက်ထားရေးနှင့်ပြည်လဲထူထောင်ရေးဌာနကအသိပေးကြေညာထားပါတယ်။တော်လိုင်းကာလဖြစ်တဲ့ဂျာကာလမှာကင်းနီပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်တွေနဲ့ဘဝရှင်သန်လုံခြုံရေးတရားဥပဒေစိုးမိုးရေးပြည်သူဝန်ဆောင်မှုလုပ်ငန်းတွေနဲ့အရေးပေါ်လိုအပ်ချက်တွေကိုအချိန်နဲ့တပြေးညီဖြည့်ဆည်းတုံ့ပြန်ဆောင်ရွက်နိုင်ရေးဆိုတဲ့ကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီရဲ့ရည်ရွယ်ချက်တွေနဲ့အညီကောင်ထည်ဖော်နိုင်ဖို့ IEC လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနကို2023ခုနှစ်စက်တင်ဘာလ9ရက်နေ့မှာစတင်ဖွဲ့စည်းခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးနမ်ခမ်းမြို့မှာပျက်စီးနေတဲ့တရားတွေကိုတောင်မြို့နယ်စီပင်တရားရေးအဖွဲ့ကပြန်လည်ပြုပြင်ပေးတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းမြောက်ဒေသတောင်တက်မဟာချောင်းနယ်မြေနမ်ခမ်းမြို့မှာပျက်စီးနေတဲ့တရားတွေကိုတောင်မြို့နယ်စီပင်တရားရေးအဖွဲ့ကပြန်လည်ပြုပြင်တိစောက်ပေးနေတယ်လို့ PSLF TNL သတင်းနှင်ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်။လက်ရှိမှာအောင်မင်္ဂလာရက်ကွက်ကပျက်စီးနေတဲ့တရားကိုစက်တင်ဘာလ9ရက်နေ့ကစပြီးပြုပြင်ခဲ့ရမှာစက်တင်ဘာလ13ရက်နေ့မှာစောက်လုပ်ပြီးစီးခဲ့တယ်လို့ဆိုပါတယ်။ပြီးစီးသွားတဲ့တရားဟာအလျား32ပေအနံ4ပေရှိတယ်လို့သိရပါတယ်ထို့အတူတောင်မြို့နယ်စီပင်တရားရေးအဖွဲ့ဟာမြို့တွင်းမှာရှိတဲ့လမ်းဖြတ်တရားအသေး3ခုကိုလည်းဆက်လက်ပြုပြင်ဆောင်ရွက်နေတယ်လို့အသိပေးပါတယ်တောင်မြို့နယ်စီပင်တရားရေးအဖွဲ့ဟာဒေသနေပြည်သူတွေသွားရေးလာရေးအဆင်ပြေစေဖို့မြို့တွင်းကပျက်စီးနေတဲ့လမ်းတွေကိုလည်းပြန်လည်ပြုပြင်ပေးနေတယ်လို့ရေမြောင်းတန့်ရှင်းရေးလုပ်ငန်းတွေလည်းဆောင်ရွက်ပေးခဲ့တယ်လို့ PSLF TNL သတင်းနှင့်ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီနိုင်ငံတော်အကြံဖက်စေအုပ်စု၏ဖမ်းဆီးခံရပြီးနောက်တည်ဆုံးသူအမျိုးသမီးနှင့်အမျိုးသားစုစုပေါင်း48ဦးတည်ဆုံးခဲ့ပြီးအရှင်လက်လက်မီးရှို့တပ်ဖြတ်မှုကြောင့်တည်ဆုံးသူ6ဦးပါဝင်တဲ့သတင်းကိုတင်ပြပေးပါမယ်နိုင်ငံတော်အကြံဖက်စေအုပ်စု၏ဖမ်းဆီးခံရပြီးနောက်တည်ဆုံးသူအမျိုးသမီးနှင့်အမျိုးသားစုစုပေါင်း48ဦးတည်ဆုံးခဲ့ပြီးအရှင်လက်လက်မီးရှို့တပ်ဖြတ်မှုကြောင့်တည်ဆုံးသူ6ဦးပါဝင်တယ်လို့ AAPP ထံကသိရပါတယ်နိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရေးအသင်း AAPP မှကောက်ယူထားသောသတင်းအချက်လက်များအရ2025ခုနှစ်ဇူလိုင်လ1ရက်နေ့မှစက်တင်ဘာလ18ရက်နေ့အထိနိုင်ငံတော်၌အကြံဖတ်စေအုပ်စု၏ဖမ်းဆီးခံရပြီးနောက်တည်ဆုံးသူအမျိုးသမီး9ဦးနှင့်အမျိုးသား42ဦးစုစုပေါင်း48ဦးတည်ဆုံးခဲ့သည်ကိုအမည်နှင့်တကွအတည်ပြုနိုင်ခဲ့ပြီးထို့အရေအတွက်တွင်အရှင်လက်လက်မီးရှို့တပ်ဖြတ်မှုကြောင့်တည်ဆုံးသူ6ဦးပါဝင်တယ်လို့သိရပါတယ်အဆိုပါတည်ဆုံးသူ48ဦးအနက်စကိုင်းတိုင်းမှာ16ဦးဖြင့်တည်ဆုံးမှုအများဆုံးဒေသဖြစ်ပြီးမန္တလေးတိုင်းမှာ73ဦးဖြင့်တည်ဆုံးမှုဒုတိယအများဆုံးဒေသဖြစ်ပါတယ်။စက်တင်ဘာလ9ရက်နေ့တွင်စကိုင်းတိုင်းကံပလူမြို့နယ်ရှိရေကြည်ဦးကျေးရွာနှင့်ဘူကုံကျေးရွာကြားရှိဇရက်တစ်ခုအနီး၌အကြံဖက်စေအုပ်စုနှင့်ပြူစောထီးများပူးပေါင်းအဖွဲ့ကမပြောတိုင်းကျေးရွာမှဒေသခံများဖြစ်ကြသောရွှေမော်လုံသား9ဦးကိုလက်ပြန်ကြိုးတုပ်၍ဘူကုံကျေးရွာရှိဖုန်ကြီးကျောင်းအတွင်းသို့ဖမ်းဆီးခေါ်ဆောင်သွားကာညှဉ်းပန်းနှိပ်စက်ခဲ့ကြပါသည်ထို့နောက်စက်တင်ဘာလ12ရက်နေ့ညနေပိုင်းအချိန်တွင်၎င်းတို့ခုနှစ်ဦးအားအရှင်လက်လက်မီးရှို့တပ်ဖြတ်ရန်တာယာခွင်းများစုပုံထားသည့်အပေါ်သို့ကိုယ်တိုင်တက်ရောက်စေကာ၎င်းတို့၏ဦးခေါင်းများအားဒုတ်ဖြင့်ရိုက်နှက်သောကြောင့်သ တတိလမေမျောနေခြင်းမိရှုတက်ဖြတ်၍ထွက်သွားခဲ့ကာထိုခုနှစ်ဦးအနက်တအူးမှာတတိပြန်လဲရရှိသဖြင့်ထွက်ပြေးလွတ်မြောက်သွားခဲ့ပြီးအဆိုပါတေဆုံးသူ6ဦးတွင်အသက်မပြည့်သေးသူ2ဦးပါဝင်ပါတယ်ခင်ဗျာယခုနောက်ဆုံးစစ်ရေးသတင်းနေဖြင့်ကမ်ဘလူမြို့နယ်ဇီကုံမြို့မှာရဲစခန်းကိုပျောက်ကြားဆစ်စင်ရေးဖြင့်တော်လိုင်းတပ်များစီးနင်းတိုက်ခိုက်ခဲ့၍ရဲနှင့်ပြူချောက်ရောက်အထက်တေဆုံးပြီးရ တက်များစီးနင်းတိုက်ခိုက်ခဲ့၍ရဲနှင့်ပြူ6ယောက်အထက်တေဆုံးပြီးရဲရာရှိ2ဦးအပါအဝင်6ဦးဖမ်းဆီးရမိခဲ့တယ်လို့စကိုင်းတိုင်းပကဖကယနေ့သတင်းထုတ်ပြန်ပါတယ်။စက်တင်ဘာလ18ရက်နေ့မွန်းလွဲ3နာရီခန့်ကကံဘလူမြို့နယ်ဇီးကုန်းမြို့ရဲစခန်းကိုကံဘလူခရိုင်ပကဖအထူးလှုပ်ရှားတပ်ဖွဲ့ကလျှက်တပြက်ဝင်ရောက်စီးနင်းခဲ့တာဖြစ်ပြီးအမတ်1စစ်ဒေသကံဘလူခရိုင်ကုတ်ကဲရေးစီမံချက်တစ်ခုအနေနဲ့အခုပျောက်ကြားစစ်ဆင်ရေးကိုလှုပ်တာဖြစ်ပါတယ်။စစ်ဆင်ရေးမှာရဲနဲ့ပြူ6ယောက်အထက်တေဆုံးပြီးရဲရာရှိ2ဦးအပါအဝင်6ဦးဖမ်းဆီးရမိခဲ့တယ်လို့ကနဦးသတင်းရရှိပါတယ်။ကျန်းဖက်စစ်တပ်ဇီးကုံရဲစခန်းနဲ့ပြူများဟာဒေသခံလူထုကိုချင်းချောက်ငွေတောင်းခြင်းပားရိုက်နှိပ်စက်ညှဉ်းပန်းခြင်းမရင်းကျင်ခြင်းပစ္စည်းလူရဲချင်းများကိုမကြာခဏပြုလုပ်လေရှိတာကြောင့်ဝင်ရောက်စီးနှင်းရှင်းလင်းကမိရှို့ဖျက်ဆီးရှင်းလင်းခဲ့တယ်လို့သိရပါတယ်စစ်စင်ရေးမှာရေဦးမြို့နယ်ပကဖတိုက်ခိုက်ရေးတပ်ဖွဲ့ကလည်းပူးပေါင်းပါဝင်ခဲ့ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့တာကီတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဒီသတင်းမျိုးကိုနားဆင်ခဲ့ကြတာပါရှင်ခုဆက်လက်ပြီးပြည်တွင်သတင်းများကိုတော့ကျွန်မနေဦးမုံကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညကျမရှင်2025ခုနှစ်စက်တဘာလ18ရက်နေ့ Radio NUG ရဲ့ညပိုင်းပြည်တွင်သတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မဦးဆုံးတင်ပြပေးမယ့်သတင်းကတော့စစ်ကောင်းဆောင်မြောက်လန့်ဦးဆောင်တဲ့လုပ်ငန်းကိုပြည်ထောင်စုသမ္မတမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေရဲ့ရန်သူဖြစ် CRPH နဲ့ NUCC ကြင်ညာတဲ့သတင်းဖြစ်ပါတယ်စစ်ကောင်းဆောင်မင်းအောင်လှိုင်ဦးဆောင်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကနေနိုင်ငံတော်လုံခြုံရေးနဲ့အေဂျင့်တာယာရေးကော်မရှင်လုံငင်းကိုပြည်ထောင်စုသမ္မတမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေရဲ့ရန်သူဖြစ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့မြို့သားညီညွတ်ရေးတာဝန်ခံကောင်စီ NUCC တို့ကဒီကနေ့စက်တင်ဘာလ18ရက်မှာပူးတွဲကျင်းညာလိုက်ပါတယ်။စစ်ကောင်းဆောင်မင်းအောင်လှိုင်ဦးဆောင်တဲ့စစ်အုပ်စုဟာနိုင်ငံတော်သမ္မတနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်နဲ့ပြည်သူအစိုးရအဖွဲ့ဝင်တွေကို2021ခုနှစ်ဖေဖော်ဝါရီလ1ရက်မှာမတရားဖမ်းဆီးပြီးပြည်သူအာဏာကိုသိမ်းယူလိုက်တာဟာနိုင်ငံတော်ပုံကံမှုကိုကျူးလွန်ခဲ့တယ်လို့ဆိုပါတယ်။ခုလိုပြည်သူအာဏာကိုသိမ်းယူလိုက်တဲ့စစ်အုပ်စုကိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH က2021ခုနှစ်မတ်လ1ရက်နေ့မှာနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားတွေပေါ့ကျန်းမာမှုတိုက်ဖျက်ရေးဥပဒေအရကျန်းမာအုပ်စုလို့ကြေညာခဲ့ပါတယ်။ထို့အတူမြို့သားညီညွတ်ရေးအစိုးရ NUG ကလည်း2024ခုနှစ်စက်တဘာလ5ရက်နေ့မှာပြည်ထောင်စုသမ္မတမြန်မာနိုင်ငံနဲ့မြန်မာပြည်သူလူထုရဲ့ရန်သူ Enemy of the State ဖြစ်သတ်မှတ်ခဲ့တယ်လို့ခုထုတ်ပြန်ချက်မှာမှတ်တမ်းနဲ့တကွဖော်ပြထားပါတယ်။စေုပ်စုလောက်ခံဖွဲ့စည်းတွေဟာလည်းဂျမ်မတ်အုပ်စုဝင်ဖွဲ့စည်းတွေလို့ CRPH နဲ့ NUCC တို့ကသတ်မှတ်လိုက်ပါတယ်။ဒါကြောင့်စေုပ်စုကကြီးညာချက်တွေဟာတရားမဝင်တော့ဘဲတိုင်းသာတော်လိုင်းအဖွဲ့တွေပါဝင်တော်လိုင်းအင်အားစုတွေကိုဂျမ်ဘတ်ဖွဲ့ဖြစ်ကြီးညာထားတာတွေဟာပြက်ပြဲသွားပြီလို့ CRPH နဲ့ NUCC တို့ကတီးပေးထားပါတယ်။ဒါအပြင်စေုပ်စုရဲ့နိုင်ငံတော်လုံခြုံရေးနဲ့အေဂျင့်တာယာရေးကော်မရှင်လုံငင်းနဲ့သူတို့လောက်ခံဖွဲ့စည်းပြီးအားလုံးရဲ့လှုပ်ဆောင်ချက်မှန်သမျှတရားမဝင်ဘူးလို့ CRPH နဲ့ NUCC ကြေညာချက်မှာဖော်ပြထားပါတယ်။မြို့သားညီညွတ်ရေးအစိုးရ Energy နေနဲ့ဂျမ်းဖတ်မှုတိုက်ဖျက်ရေးဥပဒေနဲ့ညီရေးယူသွားမယ်လို့ CRPH နဲ့ NUCC တို့ကပူးတွဲကြေညာလိုက်ပါတယ်ရှင်။ဆက်လက်ပြီးလုံခြုံရေးနဲ့ကာကွယ်ဆိုင်ရာကော်မတီနဲ့ဆက်သွယ်ရေးသတင်းအချက်အလက်နဲ့ဤပညာဝန်ကြီးဌာနတို့တွဲဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။ဤတော်စုလွတ်တော်ကိုစားပြုကော်မတီလုံခြုံရေးနှင့်ကာကွယ်ရေးဆိုင်ရာကော်မတီသည်မြို့သားညီညွတ်ရေးအစိုးရဆက်သွယ်ရေးသတင်းအချက်အလက်နှင့်ဤပညာဝန်ကြီးဌာနနှင့်တွဲဆုံဆွေးနွေးပွဲကို2025ခုနှစ်စက်တဘာလ18ရက်နေ့နနက်9နာရီမှဗီဒီယိုကွန်ဖရင့်မှတက်ဆင့်ပြုလုပ်ခဲ့ပါသည်။စီဝေးမှာဤတော်စုလွတ်တော်ကိုစားပြုကော်မတီအတွင်းမှဒေါ်ဖြူဖြူသိန်းကဖွင့်မှစကားပြောကြားခဲ့ပြီးဆက်သွယ်ရေးသတင်းအချက်အလက်နှင့်ဤပညာဝန်ကြီးဌာနဤတော်စုဝန်ကြီးဦးထင်းလင်းအောင်ကနှုတ်ခွန်းဆက်စကားပြောကြားခဲ့ကCRPH လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကော်မတီဥက္ကဋ္ဌဦးနေမျိုးကတွဲဆုံရကြည့်ရွေးချက်အားရှင်းလင်းပြောကြားခဲ့ပါတယ်။ဆက်လက်ပြီးလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကော်မတီဖွဲ့ဝင်များကလုံခြုံရေးနဲ့ကာကွယ်ရေးကဏ္ဍလုပ်ငန်းစဉ်များတွင်လိုအပ်လျက်ရှိတဲ့ဤပညာများနဲ့ဆက်လင်းပြီးသိရှိလိုသည့်များဆောင်ရွက်ပေးစီလိုတဲ့ကိစ္စရပ်တွေကိုဆွေးနွေးမေးမြန်းခဲ့ကြပြီးဤတော်စုဝင်ကြီးကပြန်လည်ရှင်းလင်းဆွေးနွေးဖြေကြားပေးခဲ့ပါတယ်။အဲ့နောက်တက်ရောက်လာသူများအနေနဲ့တော်လင်းအောင်မြင်စေရန်ပုံမှန်ပူးပေါင်းဆောင်ရွက်သွားသည့်လုပ်ငန်းစဉ်များနဲ့ ဆက်လက်ချိတ်ဆက်ဆောင်ရွက်သွားနိုင်မယ့်ကိစ္စရပ်တွေကိုပြန်လည်ဆွေးနွေးခဲ့ကြပြီးစီဝေးကိုနေ့လယ်7နာရီခန့်မှာရုပ်သိမ်းခဲ့ပါတယ်။စီဝေးတို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအတူရမှုအဖွဲ့ဝင်များလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကော်မတီဥက္ကဋ္ဌပြည်မှုနဲ့အဖွဲ့ဝင်များဆက်သွယ်ရေးတရင်အချက်လက်နဲ့ဤပညာဝန်ကြီးဌာနမှပြည်ထောင်စုဝန်ကြီးနဲ့တာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်ရှင်။ဆလပီအာနာရှင်အမြင့်ပြတဲ့ထိဒေါ်လန်တိုက်ပွဲဝင်ကြဖို့မြန်မာနေဦးတက္ကသိုလ် MNOU တိုက်တွန်းတဲ့တရင်ကိုတင်ပြပေးပါမယ်။ခေဆက်ဆက်အာနာရှင်တို့ရဲ့ပြည်내ချုပ်ချယ်မှုတွေနဲ့ဆုံးဆုံသောရဆက်မှုတွေကိုပြန်လည်မြင်အောင်ပြီးနောက်ထပ်ဒီလိုအဖြစ်မျိုးတွေမကြုံအောင်အာနာရှင်အမြင့်ပြတဲ့ထိဆက်လက်ဒေါ်လန်တိုက်ပွဲဝင်ကြဖို့မြန်မာနေဦးတက္ကသိုလ် MNOU ကတိုက်တွန်းနှိုးဆော်လိုက်ပါတယ်။ဆီအာနာရှင်ဟာဦးတန်းရွှေလက်ထက်မှာဖြစ်ခဲ့တဲ့ရွှေဝါရောင်တော်လန်ရင်းနဲ့အထိမ်းအမှတ်ဖြစ်တဲ့ဒီနေ့စက်တင်ဘာလ18ရက်မှာခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဒီကနေ့ဟာဆီယာနာရှင်တို့ရဲ့အစိုးရဆုံးပြရုပ်တွေကသွေးဆုံးခဲ့ရတဲ့သမိုင်းတစ်ခုဖြစ်တဲ့18နှစ်မြောက်ရွှေဝါရောင်တော်လရင်နေ့ဖြစ်ပါတယ်။ဦးတန်းရွှေဦးဆောင်တဲ့နာအဖအစိုးရလက်ထက်မှာလောင်စာစီစဉ်တို့အစမတန်မြင့်တက်သွားတာကိုအကြောင်းပြုပြီးဆန္ဒပြရာကရွှေဝါရောင်တော်လရင်နေ့ဖြစ်လာခဲ့တာလို့မှတ်တမ်းတွေအရသိရပါတယ်။ရွှေဝါရောင်တော်လရင်ကာလမှာမြန်မာတနိုင်ငံလုံးကယဟန်တန်ဃာတော်တွေနဲ့ပြည်သူလူထုပါဝင်ကျောင်းသားတွေပါဝင်ခဲ့ကြပြီးပြည်သူပြည်သားများရဲ့နေထိုင်မှုအကျပ်အတည်းတွေပြည်လည်စေဖို့ရဟန်းများကလမ်းမထွက်ပြီးမြစ်တာဖို့ဆူတောင်းတာကိုအာနာရှင်တွေနဲ့သူတို့လက်ပါစီတွေကလက်နက်အားကိုနဲ့ပြုတ်ခွင်းခဲ့တယ်လို့နေရောညပါဖန်ဆီးနှိပ်စက်မှုတွေလုပ်ခဲ့ကြတယ်လို့သိရပါတယ်။အာနာရှင်တွေဟာသူတို့အာနာတင်မြဲဖို့ဘယ်သူကမဆူစရေပြုတ်ဖို့ဆန္ဒရှိခဲ့တာကြောင့်ရှူဝါယောင်တော်လင်းကာလာတုန်းကလည်းလက်နက်မဲ့ပြည်သူတွေအသက်များစွာစည်ဒီခဲ့ကြရပါတယ်။အာနာရှင်တွေဟာအာနာရှင်ပြည်သားနေရာကြောင့်တော်လန်ပြည်သူတွေအနေနဲ့ရေးကြည့်ရင်သွေးနှီးကြပြီးတော်လင်းခီးဆုံးတဲ့အထိတော်လန်သူပိသနေကြဖို့လဲမြမနွေဦးတက္ကသိုလ် MNOU ကတိုက်တွန်းထားပါတယ်ခေဆက်ဆက်ရှိခဲ့တဲ့တော်လန်ရေးတွေမှာအာနာဘဲတိတဲ့လက်နက်ကိုင်းလူတစုထက်တော်လန်သူတွေရဲ့စိတ်ကြမ်းခံမှုနဲ့ထက်သန်မှုတို့ကအမြဲတမ်းတားရဆိုတာထင်ရှားနေတဲ့အတွက်အာနာရှင်တို့ရဲ့ဖိနှိပ်ချွတ်ချော်မှုနဲ့အဆုံးစုံသောရက်စက်မှုတွေကိုပြန်လည်မြင်အောင်ပြီးနောက်ထပ်ဒီလိုအဖြစ်မျိုးတွေထပ်မကြုံရအောင်အာနာရှင်အမြင့်ပြတ်တဲ့အထိအတူတူလက်တွဲပြီးဆက်လက်တိုက်ပွဲဝင်ကြဖို့မြမနွေဦးတက္ကသိုလ် MNOU ကတိုက်တွန်းနှိုးဆော်ထားပါတယ်ရှင်နောက်ထပ်သတင်းတစ်ပုဒ်ကတော့ Safe School Safe Education Campaign ကို SCF Platform မှတစ်ဆင့်3,510ကျော်စုပေါင်းမှုနဲ့အားဖြင့်နိုင်ခဲ့ပြီးရရှိငွေများအားလုံးကို campaign ပြီးနောက်48နာရီအတွင်းအောင်မြင်စွာလွှဲပြောင်းပေးနိုင်ခဲ့တဲ့သတင်းဖြစ်ပါတယ်။ Safe School Safe Education Campaign ကို SCF Platform ကတစ်ဆင့်3,510ကျော်စုပေါင်းမှုနဲ့အားဖြင့်နိုင်ခဲ့ပြီးရရှိငွေများအားလုံးကို campaign ပြီးနောက်48နာရီအတွင်းအောင်မြင်စွာလွှဲပြောင်းပေးနိုင်ခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာကလေးတငယ်များအားကာကွယ်ရေးစီမံများရှိတဲ့အကြောင်းများမှာဒီကိန်းလုံခြုံရေးပညာဆက်လက်တည်ရင်ခွင့်ရရှိနိုင်ဖို့အတွက် SCF Platform မှာ Safe School Safe Education Campaign ကိုဇူလိုင်လ18ရက်ကနေစက်တင်ဘာလ14ရက်အထိ Ministry of Education National Unity Government of Myanmar မှလာရောက်ပြုလုပ်ခဲ့ပြီး SCF Platform မှာတစ်ဆင့်3,510ကျော်ကိုစုပေါင်းလှူဒါန်းနိုင်ခဲ့တယ်လို့တင်ရရှိပါတယ်။မြေပြင်မှာလိုအပ်ချက်များကိုငြင်းဆန်ထိရောက်စွာဆက်လက်ဆောင်ရွက်နိုင်ဖို့အတွက်ရရှိငွေများအားလုံးကို Campaign ပြီးဆုံးပြီးနောက်48နာရီအတွင်းရေဥပန်ငွေလဲစနစ်ကိုအသုံးပြုကာSCF မှမြန်မြန်ဆန်ဆန်အောင်မြင်စွာလွှဲပြောင်းပေးနိုင်ခဲ့ကြောင်းသိရပါတယ်။ခုလို SCF platform မှတစဉ်ယုံကြည်စွာပါဝင်လှူဒါန်းပေးကြတဲ့မိဘပြည်သူများအားလုံးကိုအထူးကျေးဇူးတင်ရှိပါကြောင်းမှတ်တမ်းတင်ခုပြုရင်း SCF account 50,000 challenge မှာလည်းအောင်မြင်အောင်ဝိုင်းဝန်းပါဝင်ပေးကြဖို့စိတ်အားထက်သန်စွာဖိတ်ခေါ်ထားပါတယ်ရှင်။ဆလဘီကိုရီးယားနိုင်ငံဆိုးမျိုးရှိစစ်ကော်မရှင်ရဲ့တန်ရုံရှိမြန်မာတအူး29နိုင်တိတိအစာငတ်ခံဆန္ဒပြသပိတ်မှောက်တဲ့တဲ့တင်ကိုတင်ပြပေးပါအောင်မယ်။ကိုရီးယားနိုင်ငံဆိုးမျိုးရှိစစ်ကော်မရှင်ရဲ့တန်ရုံရှိမှမြန်မာတအူး29နိုင်တိတိအစာငတ်ခံဆန္ဒပြသပိတ်မှောက်ခဲ့ပါတယ်။ကျွန်တော်ခုလိုဆိုးမျိုးစစ်ကော်မရှင်ရဲ့တန်ရုံနာမှာ18ရက်နေ့မှာရောက်ရှိမယ်။ကျွန်တော်ရဲ့29နှစ်မြောက်မွေးနေ့အတွက်29နိုင်တိတိအစာငတ်ခံဆန္ဒပြသပိတ်မှောက်ရင်ဒီကမ်ပိန်းနှစ်ခုရဲ့ page တွေမှာဖြစ်စေတင်ပြထားတဲ့နိုင်ငံတကာဘဏ်အကောင့်တွေကနေဖြစ်စေဝင်နေလက်ဆောင်တွေနဲ့ခုလိုပင်ပန်းခန့်စာငတ်ခံပြုလုပ်ပြီးတိုက်တွန်းနေရခြင်းဟာညာဒေသမှာဂျမ်ပတ်စစ်ကော်မရှင်ကိုအသက်ဘဝတွေစည်တိုက်ပွဲဝင်နေတဲ့ရဲဘော်တွေရဲ့စီးရဲပလန်ဤမှန်ချက်တွေဖော်ဆောင်နိုင်ဖို့လူမှုအားလုံးလူမြောက်နိုင်ဖို့ဆီယနာရှင်တွေအမြန်အပီးတက်ချုံနေနိုင်မှုအတွက်လိုအပ်တဲ့ခရံလက်နက်စစ်အသုံးဆောင်တွေပြင်တင်ပေးဖို့ပဲဖြစ်ပါတယ်လို့ကာယကံရှင်ကအတည်ပြုဆိုထားပါတယ်။စူပါဆန္ဒပြခြင်းအားမြန်မာအင်အားစုများကလည်းထောက်ခံအားပေးခဲ့တယ်လို့သိရပါတယ်ရှင်။ရောင်းနေမဝခီမှကျင်းပတဲ့ဖြောပြပွဲမှာရရှိငွေကြေးကိုဝေစင်းရှင်နဲ့ထုတ်ပြန်တဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါအောင်မယ်။အမေရိကန်မှာလှည့်လည်ဖျော်ဖြေနေတဲ့ရောင်နေပွဲစဉ်များတွေကရောင်နေမဝခီမှာကျင်းပတဲ့ဖျော်ဖြေပွဲကနေရရှိတဲ့ငွေကြေးစည်ရင်ရှင်နံထုတ်ပြန်လိုက်ပါတယ်။မြန်မာပြည်အများကြီးမရှိတဲ့မြို့ကလေးမဝခီမှာအတူထူးခြားတဲ့အပြင်အဆင်လေးတွေနဲ့ရောင်နေရဲ့စက်ထမမြောက်ဒါဖင်မဲပွားခီပွဲစဉ်လေးကိုယင်းနှွေထွေးစွာနဲ့အောက်တိုဘာ16ရက်ကအောင်မြင်စွာကျင်းပနိုင်ခဲ့ပါတယ်။ ဒါရောအဖြစ်တဲ့ဆိုတော့ကုတူတူကိုလင်းထက်နဲ့ရောင်နီကိတပညာရှင် players တွေ organizers တွေ volunteers တွေမြို့ကန်တွေယနေ့ယဝေးကရင်မှတ်တူတဲ့ရောင်နီချစ်သူတွေနဲ့ညီကောင်ချင်းနည်းစွာကုံဆုံးခဲ့ရတဲ့ရောင်နီကိတညာလေးတညာပါနမက်ရောင်ချရရှိငွေဂီတာလီလန်မရရှိငွေအစားအသောက် merchandise မှစလို့ဝင်ငွေများဝယ်စီစဉ်မှုအတွက်ကုန်ကျစရိတ်များနဲ့တင်ရရှိငွေစင်းလေးကိုထုတ်ပြန်ပေးရစေလို့ရောင်နီ page ကဖော်ပြပါတယ်။ရရှိငွေများကိုလည်းရောင်နီရဲ့ရွေရခန္ဓာလေးရဲ့စီကိုစီစဉ်နေပြီဖြစ်ကြောင်းလည်းတင်ကောင်းပါထားပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်တင်ကတော့ဒေါနာတဲရင်မတသားတင်များခေါ်ယူတဲ့တင်ဖြစ်ပါတယ်။တရင်မှတ်6932ဒေါနာတဲရင်မတသားတင်များခေါ်ယူလျက်ရှိပါတယ်။ဆီယနာရှင်အမြင့်ပြည့်ရေးနဲ့ Federal Democracy စနစ်တည်ဆောက်ရေးအတွက်ဆုံးဖြတ်ထားသူဖြစ်ရမှာဖြစ်ပြီးသက်၈နှစ်နဲ့35နှစ်အတွင်းကျန်းမာရေးကောင်းမွန်ပြီးစိတ်ဓာတ်ကြံ့ခိုင်သူဆုံးဖြတ်ချက်ပြသသူဖြစ်ရမယ်လို့ဖော်ပြပါရယ်။ခြေကံစစ်ပညာသင်တန်းဒူးစစ်စင်ရေးသင်တန်းနဲ့လိုအပ်ပါကမွမ်းမံသင်တန်းများပြီးဆုံးအောင်မြင်သည့်အထိတက်ရောက်နိုင်ရမည်ဖြစ်ပြီးသင်တန်းပြီးဆုံးမှာကတပ်ဖွဲ့မှပေးအပ်တဲ့တာဝန်နဲ့စုဖွဲ့မှုအတိုင်းဤသည့်နေရာမဆိုတာဝန်ထမ်းဆောင်နိုင်ရသည်ဖြစ်မယ်လို့ဖော်ပြပါရယ်။စိတ်ဝင်စားပါကဒေါနာကောလံဘေ့ချ်မက်ဆေ့ချာနဲ့ Telegram နံပါတ် +66065053290 တို့ဆက်သွင်းနိုင်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်စက်တင်ဘာလ19ရက်နေ့တွင်မူလီဥတာခမန်းချက်တီကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထနိုင်ပြီးအနောက်တောင်မုတ်တုံတွေဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကန်ယူနဲ့တခြားနယ်ကမ်းလွန်ပင်လယ်ပြင်တို့မှာတစ်ခါတည်းရဲ့မိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြဆင်းရေပြင်းမြေပြင်းလေဟာအနောက်တောင်ဘက်ကနေတနအီကုန်မိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထစ်ချုံရွာနိုင်ပါတယ်။တနင်္သာရီတိုင်းအောက်ပိုင်းမှာလေပြင်းတိုက်ခတ်ခြင်းနဲ့နေရာကွက်ပြီးမိုးကြီးနိုင်ပြီးမြေပြိုတဲ့အန္တရာယ်ကိုပါသတိပြုသင့်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညထုတ်လွှင့်မှုမှာတော့အမျိုးသမီးကဏ္ဍနဲ့နှုတ်ဆက်ချင်ပါတယ်။တောင်လင်ရေးဤအောင်မြင်ခြင်းအလှကပအပိုင်း189ကိုဖလော်ဒါဟန်ကတင်ဆက်ပေးပါမယ်ရှင
်။အားလုံးပဲမင်္ဂလာပါ။အခုတစ်ပတ်အမျိုးသမီးကဏ္ဍမှာရဲဘော်လေးများရဲ့အကြောင်းကိုပြည်သူများသိဖို့ရတဲ့အတွက်ကျွန်မမျှဝေပေးချင်ပါတယ်။ဝရစိန်ဆိုတိကနဲ့ဒီမိုးချိုးသွားပမာလင်းမြန်ထက်မြက်ဖြက်လက်လုံးပါတယ်။ဝရစိန်နဲ့အတွေ့နောက်ကျအသည်းနောက်ကျခဲ့ပြီးမဲ့တနည်းတည်းမှမိမထားခဲ့သည့်ဒေါ်လန်ရေးတက်စုလေးပါရဲဘော်လေးတွေအကြောင်းကိုတစီတစောင်းမှကျမအတွက်တော့ဝန်တာတစ်ခုဖြစ်လက်ခံခဲ့သလိုဘာလို့ပေးနိုင်မလဲဆိုသည့်အတွေ့ကကျမဘဝနဲ့ဆိုတိတ်ကိုအလံကွာဝေးလာပါတယ်လေးနှစ်ကျော်ကာလမှာဒေါ်လန်ရေးအတွက်ဘယ်လန်းချောင်းကနေပါဝင်နေသည်ဆိုသည့်ထက်ယနေ့ချင်းထိအသက်ပေးပါတိုက်ပွဲဝင်နေကြသည့်ရဲဘော်လေးတွေကိုဂုဏ်ယူမိသလိုအားရင်တစ်ခုတော့မိမိဘက်ကနေဖြစ်စည်းပေးခြင်းနေမိတာတော့အမှန်ပါယနေ့လိုအနေထားမှာပြည်တွင်းမှရင်ပတ်ခြင်းတူတူများကလည်းမိမိနဲ့အဝေးဆုံးကနေအချင်းချင်းကြည့်ရှုဆောင်မနေကြသည်မှအပပတ်သက်မှုဆိုတာမရှိသလောက်ပါပဲလူသူကိုအားပြေဖို့ဆိုရင်မိမိရဲ့အားနည်းချက်ကိုအရင်ဖုံးကွယ်ထားရတာအစင်လာပါအခုလိုကာလမှာမိမိတို့ကိုယ်တိုင်ဟန်ဆောင်မှုနဲ့အားမငယ်ဖို့စိတ်ခွန်အားဖြည့်တင်းကြရင်နေထိုင်မှုပုံစံအသင့်များဖြင့်သွားလာလုပ်ကိုင်းစားတောင်းနေရသူတွေအများကြီးပါ။ယာအားလုံးကိုချပြဖို့ဆိုသည့်ထက်လိုအပ်ချက်လေးတစ်ခုကိုတောင်မကူညီနိုင်သည့်အခြေအနေမှာမိမိကရောဘယ်လောက်အတိုင်းတာထိလူမှုစီးမှဖော်ဖော်တည်တည်နဲ့အားပေးထောက်ခံမှုရနေလို့လဲဆိုရင်တုံညတာတာဘဝပါပဲ။အခက်ခဲဖြစ်တာချင်းတူရင်တော့အသက်နဲ့ရင်နေရတဲ့ဘဝတွေကပိုခက်ခဲပါလေ။လေးနှစ်ကျော်ငါးနှစ်တာကာလအတွင်းအမေခန့်ရဲဘော်လေးတွေဘဝကပိုပြီးခက်ခဲကြမ်းတမ်းလာပါလေ။မတူညီတဲ့နယ်ပယ်မှာမိမိလိုအမိုးကားမရှိအဝိုင်းဝန်းမရှိသူအတွက်ဒေါ်လာရေးရံပုံဝင်တစ်ခုမှကူညီဖို့ဆိုတာမလဲကူလှပါဘူး။လိုအပ်ချက်ကိုအချင်းချင်းချပြမယ်ဆိုရင်တော့စကားတွေစားစီစလုံးပေါင်းများစွာဖြင့်ယုံကြည်မှုရဖို့ခြေစင်ကိုကတော်ရှည်လာပါတယ်။လိုအပ်ချက်လို့ပြောရင်ဒေါ်လန်ရေးမစ်ရှင်တိုင်းမှာဝင်နေထက်တူအသက်ကရေးကြည့်တယ်လို့အရင်နည်းများ တဲ့တိုက်ပွဲတိုင်းမှာအထောက်ပံ့ကောင်းကောင်းရှိနေဖို့တော့လိုရမှန်းမှာတက်တဲ့ခန္ဓာရင်းပြီးဝင်ကြရတဲ့တိုက်ပွဲတိုင်းမှာအဓိကပြည်သူတွေယုံကြည်အားကိုးလာအောင်အများကယုံကြည်အောင်ရဲဘော်များမှမိမိတို့စွမ်းဆောင်မှုတွေကိုအပြည့်အဝထုတ်သုံးရတာပါကျမအတွက်တော့ဒေါ်လာရင်းမှာတကယ်ထဲထဲဝင်ဝင်ပါဝင်နေသည့်မြစ်သည့်အဖွဲ့အစည်းကိုမဆိုးလေးစားရပါလေဘယ်လဲအောင်မှဘယ်အဖွဲ့အစည်းမှဆိုသည့်အပါထားပါရခင်ချင်းကလေးကစူးစီးထားသည့်ဒေါ်လာရင်းတပေါင်းစုကြီးမဟုတ်သည့်အတွက်မိမိတို့အသက်ဘေးလုံခြုံရာစားစရိတ်နေစရာအဆင်ပြေရာရံဝန်းနေမှာတပေါင်းစုတွေပြန်ကျဲနေတာတော့အမှန်ပါပဲယနေ့ချင်းရဲဘော်လေးတွေရဲ့လူအပ်ချက်စူးသည့်ကသူတို့တကူစားလူအပ်ချက်မဟုတ်သလိုသူတို့ဘဝရည်တည်ဖို့လည်းမဟုတ်ပါဘူးဒေါ်လာရင်းကြီးကိုကိုစားပြုရည်တည်ရသည့်အတွက်လူအပ်ချက်များကများပါလိမ့်မယ်ကျမတို့ပြည်သူတွေကပြည်သူတယောက်နည်းနဲ့အရှိတရားဘက်ကလည်းတက်သည့်အဖြစ်ရက်တီနေမှာဖြစ်တယ်လို့ယနေ့ချိန်မှာဖြစ်ပြနေတဲ့ဒေါ်လန်ရေးအင်အားစုများမှရဲဘော်လေးတွေရဲ့လှုပ်ရှားမှုအခြေအနေကိုလည်းပြည်သူများသိရှိဖို့တစ်ဖက်တစ်လမ်းကနေစူးစီးဖော်ပြနေခြင်းမျိုးပါပဲတရားပင်သတင်းစာမျက်နှာမှာရှိနေကြတဲ့ရဲဘော်လေးများရဲ့လှုပ်ရှားမှုအခမ်းကဏ္ဍတိုင်းမှာပစ္စည်းစရိတ်နဲ့ကုန်ကျန်းစရိတ်ဆိုတာရှိနေမှာပါဒီနေ့အချိန်တည်းရင်တက်စုတိုင်းမှာဉာဏ်ပညာပိုင်းနဲ့ပတ်သက်လို့ဘလောက်ပဲဉာဏ်ရည်ဉာဏ်သွေးမြင့်နေပါစေငွေကြေးမပြေဆုံးသည့်အတွက်အောင်မြင်မှုမှာနှောင့်နှေးမှုတွေဖြစ်လာကြပါလေဒီကနေ့လိုအချိန်မှာဒေါ်လာရင်းမှာပွင့်လင်းပြန်သားမှုဆိုသည့်စည်ရည်အပိုင်းများရှိကြသလိုအချို့သောစည်ရည်သတင်းများမှာလည်းထင်ချန်ထားမှအဆင်ပြေမည်အနေထားပါမိမိတို့ချင်းချင်းဒေါ်လာရင်းအင်အားစုတွေပေါင်းစည်းဖို့ကတော့ထင်ချန်လို့မရတဲ့အနေထားပါကျမအနေနဲ့ခုလိုထောက်ပြခြင်းသည်ရဲဘော်လေးများရဲ့အမြင်ခံစားချက်တကြောင်မှုဒါတွေကိုလက်မြူရှုထားဖို့ဆိုတာကိုလက်ပြမလုံးသလိုတောင်းဝန်မကျေသလိုခံစားမိလို့ပါရဲဘော်လေးတွေရဲ့စိတ်သက်ရှေ့လုပ်ငန်းစဉ်အတွက်ယနေ့ချင်းထိမိမိတို့မှာရှိနေတဲ့လူအင်အားငွေအင်အားလေးနဲ့ချိန်ကိုတန်ဖိုးရှိရှိဖြတ်ကျော်ကြမယ်ဆိုတာမျိုးပါကျမနားမလည်သည့်အပိုင်းများလဲတော်လန်ရင်းနဲ့ပတ်သက်ပြီးအများကြီးရှိနေအောင်မှာပါပဲဒါပေမဲ့အရေးကြီးသည့်အချက်ဖြစ်သည့်စီကံစနစ်ဆိုသည့်ကတော့အဖွဲ့အစည်းတိုင်းမှာအကြံပေးသဘောရှိနေကြမှာပါအချိန်ကာလတစ်ခုကလိုအပ်ချက်နဲ့ဖြည့်ဆည်းမှုကိုအပြည့်အဝများသည့်အခါဒေါ်လာရင်းအင်အားစုများအကြာစီးဖောက်စီးကျော်တဲ့ဆိုတာမျိုးတွေလည်းရှိကောင်းရှိပါလိမ့်မယ်ရှေ့ဆက်ပြီးလဲကျေပြန်းလာတဲ့ဒေါ်လာရင်းအင်အားစုတွေကြားမှာမတူညီသည့်အတွေ့အခေါ်အမြင်များလည်းရှိနေကြအောင်ပါဒီအတွက်အမားနဲ့အမန်းကဒွန်းတွဲနေမှာဖြစ်သလိုခေါင်းဆောင်တိုင်းမှလည်းအောက်ခြေရဲဘော်များရဲ့ခံယူချက်ခံစားချက်လိုအပ်ချက်များကိုနားလည်သိမြင်ဖြည့်ဆည်းပေးခြင်းဖြင့်ကျမတို့ရဲ့ပန်းတိုင်ဖြစ်တဲ့ဒေါ်လန်ရေးဤအောင်မြင်မှုအလကားကိုတိဆောက်ကြပါစို့လို့ဤမျိုးသမီးကန္နာလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ်
Radio NUG ရဲ့သောတာရှင်မိဘပြည်သူများရှင်ကျမတို့ Radio NUG ရဲ့မနက်၈နာရီခွဲနဲ့ည၈နာရီခွဲတနေ့နှစ်ကြိမ်လိုင်းတူထုတ်လွှင့်မှုတွေကိုအောက်တိုဘာလဆန်းကစတင်ပြီးရန်သားတော်မှာဖြစ်တဲ့အကြောင်းအသိပေးအပ်ပါတယ်ရှင်လာမယ့်အောက်တိုဘာလ၁ရက်နေ့ကစတင်ပြီး Radio NUG အစီအစဉ်တွေကို Facebook, YouTube, Spotify, TikTok နဲ့ live.radionug.org internet တို့ကနေပုံမှန်အတိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစီအမပြတ်နားဆင်နိုင်ကြပါကြောင်းအသိပေးတင်ပြအပ်ပါတယ်ရှင်ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုပြစ်တရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.64MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပါဘူး။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်။မြေသားမျိုးတွေအစိုးရရဲ့စက်တော်ရင်ပြည်အချက်အလက်တွေကိုညွှန်ကြားတာကထုတ်လင်းလို့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တို့အားပေးလို့
Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်